တက်ပေါ်ရဲ့ခေတ္တလာနေရဲ့ခိုင်ကျင်နေမှာအန္တရာယ်ကြီးအကတ်မှုကြောင့်ဒေသခံတွေအတွက်မရှိမဖြစ်လိုအပ်နေတဲ့ကျန်းမာရေးဆက်ရှောက်မှုအကူအညီတွေမရနိုင်ပဲဖြစ်နေရတယ်လို့ပြည်ထောင်စုရဲ့ခြေဆိုင်နေစည်းမထဆရာဝန်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ဒီမှာစစ်တပ်ရဲ့ရခိုင်လက်နက်ဖွဲ့ AA တို့ကြောင့်တက်ပေါ်ရဲ့ပြင်းလာတက်လာနေတဲ့ဇန်နဝါရီလဆန်းကစလို့ပေါ်နေချုံမြို့နယ်မှာကျန်းမာရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုခွင့်မပြုတော့တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပူပြီးတော့မြို့နယ်မှာရှိတဲ့ရခိုင်စခန်းတွေကိုရခိုင်တပ်မတော် AA ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာဝန်ရောင်စီးနှင်းတက်ခတ်ခဲ့ရတာရခိုင်ပြည်နယ်မှာတက်ပေါ်ရေးပြင်းထန်လာတာဖြစ်ပါတယ်။တက်ပေါ်ရေးကြောင့်ကျန်းမာရေးဆက်ချမှုလုပ်ငန်းတွေကိုကန့်သတ်ခံရတဲ့အတွက်ပြုခတ်ပြရဒေသမှာအကူအညီမရနိုင်ပဲဖြစ်နေရတယ်လို့လည်း MSF ကပြောဆိုခဲ့တာပါ။ကျန်းမာရေးဆက်ချမှုရေးအားနည်းတဲ့ရခိုင်ပြည်နယ်ခြေလက်ဒေသမှာခြေစိုက်ထားတဲ့နည်းနည်းစည်းကမ်းမဖွင့်နိုင်တာနှစ်လရှိလာတဲ့အချိန်မှာပဲတခြားဝေးလံတဲ့နေရာတွေကိုစစ်ကူတမှုခံယူဖို့တွားကြရတဲ့ဒေသခံတွေအနေနဲ့ခက်ခဲတယ်ကြုံရတယ်လို့လည်းဆိုပါတယ်။ဒီပြင်ပတ်ထဲမှာပဲမင်းပြားမျိုးနယ်ကအပြားဝင်လာတဲ့သူအပြည့်တန်နာမကျန်းဖြစ်ရကမြောက်ဦးစိုးမှုပို့ဆောင်တဲ့လက်ရှိမှာမြန်မာစစ်တပ်ကဖမ်းဆီးခံရပြီးနောက်ပိုင်းတည်ဆုံသွားတဲ့ကြောင်းဒင်းတွေထွက်ပေါ်ကြပြီးနောက်မှာပဲ MSF ဖွဲ့ရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါစစ်တပ်ကဖမ်းဆီးသွားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်တပ်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး